ုတ်ကဲ့ဥတင်ကိုကိုခင်ဗျာခုမြန်မာနိုင်ငံမှာအရင်ကတည်းကစာရင်ရာဇဝတ်မှုတွေပိုပြီးတော့များပြားထူပြောင်းလာနေတယ်ဆိုတဲ့ပြောသဆိုသံတွေကျွန်တော်တို့ကြားရပါတယ်အဲ့ဒီလိုရာဇဝတ်မှုတွေပိုပြီးတော့များလာတယ်ဆိုရင်ဘယ်လိုအကြောင်းတွေကြောင့်ပိုပြီးတော့များလာတာပါလဲခင်ဗျာ
လူတွေအနေထားစီးပွားရေးတွေကျက်တဲလာကြတယ်သိတင်ညာလည်းနေကြတယ်ဘူးစီးပွားကလည်းနေရာတကာမှာအလွယ်တကူရနေတဲ့အခါကျတော့ရသလိုလူရဲ့ဓာတ်တွေဖြစ်လာကြတယ်အဲ့လိုတုံ့တက်တာပေါ့
ဟုတ်ကဲ့မကြခင်လုံးကပြည်ထရေးဝန်ကြီးဌာနကအရာရှိချင်းတူပြောခဲ့တာကတော့မြန်မာနိုင်ငံရဲ့တပ်ဖွဲ့မှာဝန်ထမ်းအင်အားနှင်းပါနေတယ်လို့ပြောခဲ့တဲ့ဆိုတဲ့သတင်းလည်းဖတ်ရပါတယ်။ဆိုတော့လက်ရှိမြန်မာနိုင်ငံရဲ့တပ်ဖွဲ့ရဲ့အင်အားအခြေအနေကဘယ်လိုများရှိပါလဲခင်ဗျ။အ
ခုတုန်းကလူကြီးရလည်းနေသေးတယ်။ရဲတပ်ဖွဲ့အင်အားလည်းအထိုင်လျောက်ရှိတယ်။ဒီလူကြီးအထက်တာဝန်ယူရတဲ့နေပြည်တော်ဝန်ကြီးတွေယူရတဲ့မြို့မရဲစခန်းတို့တပ်ဖွဲ့အင်အားတွေကလည်းအကုန်လုံးဒီစခန်းတွေမှာပဲရှိရတယ်။လုံဒိန်းတွေပါတယ်ကတော့မပေါ်လာတာပေါ့။ဒီဘက်မှာတော့အမြန်လက်မကြီးတို့ဘာလို့ဆိုတပ်ဖွဲ့တွေခုဖွဲ့တယ်။ဒီရောင်းတပ်ဖွဲ့တွေရောင်းတပ်ဖွဲ့တွေဖွဲ့တဲ့ခါကျတော့ငွေကားနဲ့နေတဲ့ထဲကနေပြီးတော့မှရှိတဲ့နေနေရဲစမ်းနေတဲ့အင်အားတွေရဲ့နေတော့မှထုတ်လုပ်ပြီးတော့မှခွဲရတာ။ဒါပေမဲ့လို့တကယ်တော့ဒီနေနေရဲရမယ်လုပ်နေရတာလို့တရား။တရားဥပဒေစိုးမိုးရေးအတွက်ကိုလုပ်နေရတဲ့ခါကျတော့နေနေရဲစမ်းနေမှာအင်အားမရှိတဲ့ခါကျတော့ပုံလုံးကလို့လှည့်ကင်းတို့ပတ်ကင်းတို့ဝုတ်ကင်းတို့ပုံမှန်ညပတ်တရားလှည့်တာတို့ဒါတွေကိုအင်အားနေတဲ့ခါမှာမလုပ်နိုင်ဘူး။မှန်တိုင်းပြောရင်တော့အဲ့တော့အဓိကအင်အားလိုတယ်ရဲတပ်ဖွဲ့မှာ။တခြားနိုင်ငံတွေမှာကြည့်ရင်တော့လှည့်ကင်းနဲ့စိုးမိုးတာပဲလေ။အဲ့လှည့်ကင်းနဲ့စိုးမိုးပြီးတော့မှမြို့ကြီးတွေမှာဆိုရင် control တွေနဲ့စောင့်ကြည့်ရတာကို CCTV တွေနဲ့ဘယ်နေရာမှာပါဖြစ်တယ်ဘယ်နေရာမှာဖြစ်တယ်ဟာလား control room ကနေပြီးတော့မှတခါလေအဲ့နေရာမှာရှိတယ်လှည့်ကင်းကောင်ရောနံပါတ်တိုင်းပဲပဲဟိုးသွား။အာနံပါတ်တိုင်းပဲပဲနဲ့စောင့်အဲ့ဒါတွေလုပ်ရတာကိုတို့ရှိမှာတော့ဖြစ်ပြီဆိုတာသိတဲ့အခါကျတော့မှရဲစခန်းနေပြီးသွားတာရှိတယ်။သွားတဲ့ခါမှာလည်းပဲကားအခက်ခဲတို့စိုက်ကယ်တို့ဘာလို့ဆိုတာအခုနောက်မှပေးကြတာကိုနောက်မှဖြစ်လာကြတာကိုမာရွေးရှင်ကားတွေရဲ့တလူပေါ်ဖြစ်ပြီးမှရဲကနောက်ကျမှရောက်သွားတာမျိုးတို့ပါတို့အဲ့တော့ဟိုဒုစရိုက်သမားတွေတို့ကအခွင့်အလမ်းပို့စားလာပေါ့ဒီကတော့မန်းလေးမှာတော့လှည့်ကင်းနေပါလိမ့်နဲ့ဒီရဲရုပ်တယောက်ကိုယ်တိုင်ဦးစီးပြီးတော့ကိုသွားပြီးလုံနေပါပြီ
ဆိုတော့မြန်မာနိုင်ငံရဲ့တပ်ဖွဲ့ရဲ့အခုလက်ရှိအခြေအနေတွေကိုပြောင်းလဲဖို့ဆိုရင်ဘာတွေဆောင်ရွက်ဖို့လိုမယ်လို့ဥတင်ကိုကိုအနေနဲ့ထင်မြင်ယူဆပါတယ်ခင်ဗျ
မှမြို့ကြီးတွေမှာဆိုရင်နေပြည်တော်ဆန်းနေမှာအင်အားရှိရမယ်နောက်တစ်ခါနိုင်ငံသားမှလို့ CCTV တွေနဲ့တရားစုံမှာတတ်ထားပြီးတော့မှ control room ကနေစောင့်ကြည့်ပဲစောင့်ကြည့်ပြီးတော့မှဘယ်နေရာမှာပါဖြစ်တယ်ဆိုတော့ချက်ချင်းအိုက်နာမှာရှိတယ်လှည့်ကင်းဝင်ကင်းနေရာသွားပြီးတော့ဆောင်ရွက်နိုင်ဖို့လိုတယ်အဲ့ဒီအစီအမံတွေလိုတာပေါ့ဒုတိယငါရေဖို့ဖြစ်စစ်စစ်ကနေရလက်ချက်လက်ကင်တို့ဘာညာနဲ့ဆိုပြီးဖြစ်လာခဲ့တဲ့ကိစ္စကိုလူတွေမြန်မာကူကရဲကိုအမြဲမကြည့်ရတာတွေအများကြီးရှိရတယ်လေအဲ့တော့ရဲထဲမှာလည်းပဲစုံမျိုးတွေရှိတယ်လို့တကယ်လဲဟိုရဲလုံငန်းကိုလုပ်နေကြတဲ့လူတွေရှိပါတယ်ရဲလုံငန်းကတကယ်စိတ်ပါဝင်စားစွာလုပ်မစင်အင်မတန်မုံမြတ်တဲ့လုပ်ငန်းပါ
မြန်မာနိုင်ငံရဲ့တပ်ဖွဲ့ပြည်သူလူထုရဲ့အမြင်မှာခုတည်းပို့ပြီးတော့ဂုံတက်လာဖို့အခုတည်းပို့ပြီးတော့အဆင့်မြင့်မားလာဖို့အတွက်ဘာတွေများလိုအပ်မယ်ထင်ပါသလဲခင်ဗျာ
ရဲတပ်ဖွဲ့ကိုနိုင်ငံတကာအဆင့်မြင့်စေချင်တယ်ဒါမှလည်းလူငယ်တွေစိတ်ဝင်စားလာမှာစိတ်ဝင်စားလာမှလည်းရဲတပ်ဖွဲ့အင်အားတိုးလာမယ်ရဲတပ်ဖွဲ့ကိုလုံလောက်တဲ့ facility ပေးရမယ်နောက်ကရဲတယောက်ကမှတ်မှားတဲ့24နာရီတာဝန်ရှိတယ်ဒါပေမဲ့ဟိုတခြားနိုင်ငံတွေမှာသူ shift တင်နေလောက်ကြတာကို7နာရီတာဝန်ထမ်းဆောင်7နာရီလာအဲ့လိုအလှည့်ကျလာလို့ရတယ်မြန်မာနိုင်ငံရဲတပ်ဖွဲ့ကဓာတ်ချိန်မရှိဘူးနစီနေတာကထမ်းဆောင်လို့သူက24နာရီအတွက်ခံစားမှရှိသလားဆိုတော့လေမရှိပြဘူးအဲ့တော့ရဲတပ်ဖွဲ့ကိုဒီလိုဖြစ်စီခြင်းရင်ညှင့်တင်ပေးရမယ်ရဲတပ်ဖွဲ့အင်အားကိုဟိုလက်နက်ကအစာပေါင်း6လုံးပြည့်ရေဥရတိ3နေရတယ်ဒီ6လုံးဆိုတာလေဟုတ်တော့ကကျက်ဆက်ဆက်ကဘာစစ်ကနေကလက်နက်တွေကြီးကိုတုံးနေရတယ် Puff Action စနက်တွေပါလေဆိုတာအခုနောက်ပိုင်းမှဖြစ်လာတာဟုတ်ချစ်မီလက်နက်တွေကပေးထားပါရနိုင်ငံသားလိုပဲစဉ်စဲနဲ့ပြစ်ဖန်တာတွေပါလို့ဓာတ်မျိုးတွေရှိတယ်တို့ရှိမှာဘာမှမရှိဘူးဥက္ကန်နဲ့ဆိုရင်တွင်လိုက်တာပဲခုတော့ချင်းလေးလက်နက်ကြိယာလေးရှိရင်တော့ဒုတိယမှုနဲ့နေတဲ့နေရာမှာပို့ပြီးတော့ကောင်းတာပေါ့ပို့သုံးဝင်တာပေါ့နောက်ရဲအင်အားတိုးဖို့ဆိုတော့လေအဲ့ဒါအဓိကကြတယ်ဘာလို့ရဲတပ်ဖွဲ့ကိုပြင့်တင်ပြီးမှရဲကိုလူငယ်တွေစိတ်ဝင်စားလာပြီးတော့ဝင်လာကြပါဒီနိုင်ငံမှာဆရာနှုံးနဲ့ပဲကြီးကြီးတစ်ကဘာလုံးလုံးနဲ့ပဲကြီးကြီးအချို့နိုင်ငံတွေမှာဆိုရင်ပြည်သူလူထု400လောက်ကိုရဲတယောက်ကလုံခြုံရေးပေးနိုင်တယ်တို့ရှိမှပြည်သူလူထု2300အဲ့လောက်ကြီးကိုပေးနေရတဲ့နေရာတွေရှိရရဲတယောက်ကအချို့မကြီးဘူးပေါ့နေဒီမှာလည်းပဲတချို့နေရာတွေမှာအင်အားနေတယ်ဟုတ်ရင်တော့ဆိုရင်တကယ်လို့ဝင်လာတာဆိုရင်စခန်းနေမှာနေရင်းဖွဲ့ဆိုရှိရနေရင်းဖွဲ့ကသူ့အပိုင်ထဲမှာရှိတဲ့ယွာတွေကိုသူကခုနှစ်ရက်တပတ်လှည့်ရတယ်ဆက်နေပါလောက်ရောက်တယ်ဆိုတော့ဒီယွာသွားတယ်နောက်တစ်ယွာမှာအိတ်တယ်အဲ့မှာသူကကိုရှုံလူပြည့်တဲ့ကောင်တွေသူစုံလန်းတယ်တရင်စုံလန်းတယ်နောက်ယွာမှာလာငွေဝင်ပြောင်းမှုရှိရလားယွာတွေကိုလှည့်နေတဲ့အခါကျတော့အဲ့ဒီတော့ကယွာတွေမှာရဲရောက်ပြီဆိုရင်ငြိမ့်နေရဲရလဲသူကမြင်းနဲ့တန်းဆောင်လှည့်နေတာဟုတ်အဲ့နေရင်းဖွဲ့ဆိုတာကယွာတွေဆက်သွားပြီးတော့မှအဲ့ဒီခုနှစ်ရက်တပတ်သူလောက်ခဲ့တဲ့အစီအစဉ်ကတော့တနည်းနည်းနည်းမှာတင်ရတယ်ယွာလည်းရဲကိုအားကိုးတယ်အခုတော့အင်အားမရှိတဲ့ခါကျတော့နေရင်းဖွဲ့ဆိုတာတွေကမလှည့်နိုင်တော့ဘူး။ဒွားတွေကိုရဲတွေအရောက်နေသွားတယ်။ပြည်သူလူထုနဲ့ရင်းနဲ့ထိပြမှုကလည်းနေသွားတယ်။နေသွားတယ်ပါဆက်လာလို့ဆိုရင်တချို့ကရဲလာရင်တော့အရင်မကြည့်တဲ့ပုံစံတွေဖြစ်တယ်။အဲတော့ယွာမှာလည်းရဲပုံတို့ဘာလို့ညာလို့ဒါတွေကကစားဝိုင်းတို့ဒါတွေကထကြွတောင်းရတဲ့ခါကျတော့ရဲလာရင်တို့ကမတို့ရင်ဘူး။အဲအဲ့လိုဖြစ်လာကြတယ်ခုနောက်ပိုင်းကျတော့နောက်ပိုင်းအရာရှိနေလေးကျတော့လည်းရဲလုံငန်းကိုတချို့စိတ်ဝင်စားမှုနေရတယ်ပါရှိတယ်။ဘာဖြစ်စီရင်လဲဆိုတော့တကယ်ဟိုရဲလုံငန်းတက်တဲ့ရဲကြီးတွေရှိပါသေးတယ်။ ချောအဲ့လားဒီနဲ့တခါတည်းဒီမြတ်ဖွဲ့ရဲ့စနစ်ဒီမှာတင်ကြားရေးအစားပေါ့စနစ်တကျပြန်သိစေခြင်းလေဥပဒေဒီဘာတွေညာတွေပေါ့တင်ပြီးတော့မှ facility လေးအကြီးအပေးရမယ်ပြီးမှသာလေရေးရဥရေလုံငန်းကိုပဲစဉ်းစားလာလုံပါတယ် facility မရှိရင်ရေလုံငန်းကိုကြိုးပြီးတခြားဒီမတရားမတော်လောဘတွေဖြစ်လာတာလေအများကြီးရှိတာပေါ့
ဆိုတော့မြန်မာနိုင်ငံရဲ့တပ်ဖွဲ့ရဲ့အခုလက်ရှိအခြေအနေတွေကိုပြောင်းလဲဖို့ဆိုရင်ဘာတွေဆောင်ရွက်ဖို့လိုမလဲလို့ဥတင်ကိုကိုအနေနဲ့ထင်မြင်ယူဆပါတယ်လေခင်ဗျ
ရတဲ့ဖွဲ့တွေမှာပြင်ရမယ်ဆိုတော့ကလက်သေးလက်ယူကိုရင်းနှီးနေတာပေါ့။ဓာကြီးကိုအများအားလုံးလုံတဲ့ခါကျတော့ revenue လိုဖြစ်နေကြတာပေါ့။အဲ့ဒါကြီးမပြောင်းသိဘူး။ရဲပုံကြီးတက်လာဖို့ဆိုတော့လေမလွယ်ဘူး။တာဝန်ကြီးပြည်လည်းမှုပြည်လည်းမှုဆိုတာရ။အဓိကပဲမဟုတ်တာလုတဲ့လူတွေရှိတော့လေမဟုတ်တာလုတဲ့လူတွေကနေပြီးတော့ပေးနေတာလည်းရှိတယ်။မဟုတ်တာလုတဲ့လူကလည်းနောင်သားသမားကလည်းဟလာချင်းကပ်ပြီးတော့ပေးနေတာပဲ။ဒါမျိုးတွေရှိတယ်ကျတော့အဲ့ပုံမှာတာယာနေနေလည်းပဲပုံကြီးကမပြောင်းနိုင်ဘူးရတဲ့ဖွဲ့က။ဘာမှပြည်သူလူထုကတိတဲ့အတိုင်းပဲဟိုတရားရုံးလမ်းရမှာကြောက်တော့ကိုရှေ့တင်ဟာလာကားတက်သွားလာတော့မှာပဲအသာလေးလှည့်ပြီးဟိုဘက်တက်သွားတာတကယ်ကြီးဘသူကတက်တယ်မလိုက်ချင်ဘူးဘုမှန်ပေါ်ပေါက်ရေးဆိုတာလည်းပဲအဲ့ဒါတွေအများကြီးလို့ရတချို့ကကြတော့လေဟိုမြင်တော့မြင်တယ်တိတယ်ကိုရှေ့မှလည်းဖြစ်သွားတယ်ဒါမှမပြောချင်ဘူးပြောလိုက်ရင်တရားရုံးကိုလမ်းရမှာတို့တက်တယ်လိုက်ခံရမှာတို့ဒါတွေကိုအရှိတွေးပြီးတော့ကိုရှေ့မှဖြစ်နေတယ်ပဲမတိကြောင်ဆောင်ပြီးတော့လှည့်ထွက်သွားတာပြင်ဖို့လိုတယ်
အခုတို့ဖြစ်ကြပြီတဲ့အတွက်ဥတင်ကိုကို RF ကအထူးပဲကျေးဇူးတင်ပါတယ်